ပြည်ချက်ပါလီမန်ကိုတရင်ငါပတ်ချာဆိုင်ငံ့ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းနဲ့ပယ်ဖျက်လိုက်တဲ့အကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဆိုရဲလွှတ်ရည်တွေကိုစောင့်ကြည့်ထိန်းချုပ်မှုတာဝန်ရှိတဲ့တော်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန်တာခဲ့တဲ့လွှတ်ရည်ဖြစ်တရားရုံးချုပ်ကတကယ်နဲ့ဆုံးဖြတ်လိုက်တာပါ။ဥရောပသမ္မဂ EU ကနေပြည်ထောင်ငံခေါ်တော့ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်တရင်ရှိတဲ့လူမှာတရင်ငါပတ်ဆိုင်ငံ့ခဲ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါတယ်။အော်တိုဘာလ30ရက်နေ့မှာ EU ကခေါ်တော့ဖို့တတ်မှတ်ထားပြီးဒီလိုအရေးကြီးတဲ့အချိန်ကာလမျိုးမှာလွှတ်တော်ရဲ့ဒီမိုကရေစီနည်းကျလုပ်ငန်းစဉ်တွေကိုအချိန်တိုကျဆန်းကျင်ထားဖို့ဝန်ကြီးချုပ်ကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပေရှားလွှတ်တော်မှာအထူးသဖြင့်အောက်လွှတ်တော်ဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတာဖြစ်တာကြောင့်တိုင်းပြည်အတွက်အရေးကြီးတဲ့အပြောင်းအလဲနဲ့ကြိုးဝမ်းမဲ့အချိန်မျိုးမှာလူထုအသံကိုထိရောက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ပေရှားလွှတ်တော်ကိုလက်တလုံးအော်တိုဘာလလည်းထိဆန်းကြတာပါ။ဒါမှမဟုတ်လွှတ်တော်ရဲ့လုပ်ငန်းတွေကိုချက်ချင်းပြန်ဆနိုင်မှုတက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလည်းတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ EU ကနေပြည်ထောင်ခွဲထွက်ရမှာတော်တော်ညီချက်ရသည်ဖြစ်စေမရသည်ဖြစ်စေတတ်မှတ်ရမှာခေါ်ထွက်မယ်ဆိုပြီးကြေပေးထားပါတယ်။ EU နဲ့တော်တော်ညီချက်မရဘဲလွတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့လွတ်တော်ကိုစိုင်းငံ့ထားဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာလို့အဲလစ်ဘက်ပြည်မကြီးကလည်းခွင့်ပြုချက်ပေးထားတာဖြစ်ပါတယ်။